Miss.
မင်္ဂလာညနေခင်းပါတောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ17ရက်အင်္ဂါနေ့ညနေခင်းဗီဒီယိုအစီအစဉ်လေးကိုမဲခင်ပြာစုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတူမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်ဇမဒီညနေခင်းတဲ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမှတ်မှတ်စင်အောင်နဲ့အတူတင်ပြပေးသွားမှာပါAmerican ပြည်အောင်စုမှာလူပေါင်း 3,000 လောက်သေဆုံးခဲ့တဲ့ 9/11 တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တာ18နှစ်ပြည့်သွားပါပြီ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေး American နဲ့မြောက်ကိုရီးယားတို့ခိုင်မာတဲ့တန်ဋိဌာန်နဲ့ဆောင်ရွက်ကြဖို့တောင်ကိုရီးယားသမ္မတကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်နားဆင်ကြမယ်ဒီမှာတော့ရခိုင်ရေးနဲ့ဆက်ဆက်ပြီးတော့1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့
အခုတို့ဒီ ICC ကနေခုနတရားစွဲမှာကျွန်တော်ပြောသလိုပေါ့နော် genocide တို့ war crime တို့ crime against humanity တို့ဒါတွေနဲ့တတ်မလို့တရားစွဲမှာဆိုအဲ့ဒီကလူချင်းနဲ့အပြေရပါတယ်ဒါဒီရခိုင်ပြည်တော်ကိုပြည်လေသွားမယ်လို့ထင်လို့ဒီလိုတရားစွဲလာတာဆိုဒီဥစ္စာပြည်လေသွား
တယ်ဒီမှာမှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဌာနပြည်အောင်စုဝင်ကြီးဟောင်းဦးခင်ကြီးကခုလိုပြောသွားတာကိုမကြာခင်တွေ့ဆုံမေးမြန်းခံမှာပြည်စုံလာဆင်ကြားဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်ကချင်နဲ့ရှမ်းပါဝင်မြန်မာနိုင်ငံတဝန်းသတင်းမီဒီယာလိုလက်ခွင့်ကျဆင်းလာနေတဲ့အပေါ်ကုလသမဂ္ဂကစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းစာရတွေကိုလည်းဒီနေ့မှနားဆင်ကြားဖို့ရှိပါတယ်အခုရေဆိုတော့ထိတ်တဲရသတင်းတွေကိုကိုအောင်နဲ့မညသင်အောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်ရှေ့ပိုင်းမှာဒီကနေ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ20ထက်မနည်းသေဆုံးပြီး60လောက်ဒဏ်ရာရသွားပါတယ်။ပြည်နယ်အစိုးရပြောခွင့်ရအက်ဒူအူလာခိုဂျာနီကဒီမိုမန်ဒါရာခရိုင်ထဲကဒါတာရွာမှာအခုလိုဘုံးခွဲတိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့ဒဏ်ရာရသေဆုံးသူအရေအတွက်တိုးလာနိုင်ကြောင်း VOE ကိုပြောပါတယ်။အာဖဂန်နစ္စတန်အရှေ့ဘက်နန်ဂါဟာပြည်နယ်မှာဒေသခံတပုံကောင်းဆောင်တို့အုပ်ကိုဂျလလဘတ်မြို့နဲ့ပါကစ္စတန်ကြားကအဝေးပြေးလမ်းမပေါ်မှာစန့်ကျင်ဆန္ဒပြနေစဉ်အတွင်းအသေးခံဘုံးခွဲသမားကအခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့အဲ့ဒီဒေသဟာတာလီဘန်တွေရော IS တွေကြတွေရောခြေကုပ်ယူထားတဲ့နေမျိုးဖြစ်ပါတယ်။အာဖဂန်လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့ကလည်းတာလီဘန်တွေရဲ့ရန်ကိုအပြင်းထန်ခုခံကာကွယ်နေရပြီးတော့တိုက်ပွဲတွေအတွင်းကြီးကြီးမားမားဆုံးရှုံးမှုတွေလည်းရင်ဆိုင်နေရတာပါ။ဒါအပြင်နိုင်ငံဟာကအကြောင်းတွေအနည်းမှလည်းဇက်တိတ်ပုံခွဲတိုက်ခိုက်မှုတွေကြောင့်ဒီ14နှစ်အရွယ်ចောင်းသား2ဦးအပါအဝင်လူ4ဦးတန်ရာရသွားပါတယ
် American ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်နေ့က New York, Virginia နဲ့ Pennsylvania မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း 3,000 လောက်သေဆုံးခဲ့ရတာဒီကနေ့ဆိုရင်18နှစ်ပြည့်သွားပါပြီအကြမ်းဖက်တိုက်ခိုက်ဖို့ Al-Qaeda အကြမ်းဖက်သမားတို့ပြန်ပြီးဆွဲထွန်းရကခီးသည်တွေပြန်သိမ်းယူခဲ့တဲ့ United လေချောင်းလိုင်းကလေယာဉ်အမှတ်63ပျက်ကျသွားခဲ့တဲ့ Pennsylvania ပြည်နယ် Shanksville အနီးကအထိမ်းအမှတ်နေရာမှာကျင်းပမဲ့အောက်မေ့ပွဲအခမ်းအနားကိုသမ္မတ Donald Trump တက်ရောက်မှာပါ Patriot Day နိုင်ငံတော်ချင်းမြတ်နိုးတဲ့နေ့အဖြစ်သတ်မှတ်ထားတဲ့ September 17ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာဒီလိုဆိုးရတဲ့လူရက်က American ပြည်အောင်စုရဲ့စိတ်ဓာတ်ဒါမှမဟုတ်လွတ်လပ်မှုပေါ်ထားတဲ့ယုံကြည်ချက်တွေကိုပြောင်းမပြစ်နိုင်ဘူးလို့သမ္မတ Trump ကပြောပါတယ်။အကြမ်းဖက်သမားတို့ပြန်ပြီးဆွဲခံထားရတဲ့လေရင်တစ်စင်းနဲ့အသေးခံထိုးစင်းတိုက်ခိုက်ခံခဲ့ရတဲ့ Washington မြို့က Pentagon စစ်ဌာနချုပ်မှကျင်းပမဲ့အခမ်းအနားကိုတော့တေဆုံးသူမိသားစုဝင်နေတဲ့အတူဒုသမ္မတ Mike Pence တက်ရောက်မှဖြစ်ပါတယ်။ဒါ့အပြင်ခီးသည်တင်လေရင်တစ်စင်းနဲ့ဝင်တိုက်လို့ပျို့ချက်ခဲ့ရတဲ့ New York မြို့က World Trade Center မိုးမျောညီနောင်တိုက်ကြီးရှိတဲ့ရှိခဲ့တဲ့ ground zero အထိမ်းအမှတ်နေရာကအခမ်းအနားကိုလည်းကျန်းသူမိသားစုဝင်တွေရာနဲ့ချီတက်ရောက်မှဖြစ်ပါတယ်
။ American သမ္မတ Donald Trump သူဆုံးဖြတ်ချက်နဲ့သူ့ရဲ့အုပ်ချုပ်ကိုင်တွေပေါ်တွင်အကြောင်းဝေဖန်ရေးသားထားတဲ့စာအုပ်တွေဒီကနေ့အင်္ဂါနေ့မှာပဲအများပြည်သူကိုစတင်ရောင်းချပေးလိုက်ပါပြီ။လပေါင်း20ကျားတဲ့သမ္မတ Trump ရဲ့အုပ်ချုပ်မှုကိုစုံစမ်းထောက်လှမ်းပြီးတော့ရေးသားတင်ပြတဲ့သတင်းတော် Bob Woodward ရဲ့ Fear Trump in the White House စာအုပ်ပေါ်ဝေဖန်မှုတွေလည်းအတော်များများရှိခဲ့တာပါ။ Woodward ရဲ့စာအုပ်ဟာသူ့ကိုတိုက်ခိုက်စော်ကားထားတဲ့စာအုပ်တစ်ဥသာဖြစ်တယ်လို့သမ္မတ Trump ကတော့ Twitter မှာရေးသားခဲ့ပါတယ်။စာရေးဆရာ Woodward ဟာပြီးခဲ့တဲ့ဒီ American အစိုးရအဖွဲ့ခုနှစ်ဖွဲ့အကြောင်းစာအုပ်တွေရေးသားထုတ်ဝေခဲ့သူလည်းဖြစ်ပါတယ်။စာရေးသူ Woodward ဟာ American သတင်းစာလောကမှာအရှိန်အဝါကြီးမားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ Washington Post သတင်းစာတိုက်ကသတင်းတော်တဦးဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကသမ္မတ Richard Nixon ပြုတ်ကျစေခဲ့တဲ့သမ္မတအင်ဂျီရိုရဲ့အကျင့်ပြတ်ခြားစားမှုအကြောင်းစုံစမ်းရမှာပါဝင်ခဲ့တဲ့ The Washington Post သတင်းစာကသတင်းတော်တဦးလည်းဖြစ်ပါတယ်ခင်ဗျာ
မြောက် Atlantic သမုဒ္ဒရာထဲမှာတနအီကို136မိုင်နှုန်းနဲ့တိုက်ခတ်နေတဲ့အလွန်အားပြင်းတဲ့ Hurricane မုန်တိုင်း Florence ဟာအင်္ဂါနဲ့ဗုဒ္ဓဟူးနေ့တွေမှာပုံမှန်အားကောင်းလာပြီး နော့ကိုရီလိုင်းနာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တို့ကိုကြာသပတေးနေ့နောက်ပိုင်းကနေတောက်ချန်နေ့ထိဝင်ရောက်တိုက်ခတ်မယ်လို့ NHC အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်American ပြည်အောင်စုပြည်နယ်သုံးခုကမုံတိုင်းဥတီလာမဲ့လမ်းကြောင်းတွင်နေထိုင်သူတွေကိုဘေးလွတ်ရာကိုမဖြစ်မနေရွှေ့ပြောင်းကြဖို့ဒီကနေ့အင်္ဂါနေ့မှာအာဏာပိုင်တွေကနှိုးဆော်ထားပါတယ်။လေပြင်းနဲ့မိုးသည်ဌာနတွေအတွက်ပြင်ဆင်ထားကြဖို့နဲ့ပြင်းအားအဆင့်လေးရှိတဲ့မုံတိုင်းကြောင့်အိမ်အမိုးတွေလန်ထွက်တာ၊တစ်ပင်ကျိုးတာ၊တစ်ပင်တွေအမြစ်ကကျွတ်ထွက်တာနဲ့မီးပြတ်တာတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။အမျိုးသားဟာရီကိန်းစင်တာကတော့တောင်နဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်တွေနဲ့ဗာဂျီးနီးယားတောင်ပိုင်းပြည်နယ်ကမ်းရိုးတန်းတစ်လျှောက်မုံတိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်။မုံတိုင်းကြောင့်မိုးရေချိန်လက်မ14လက်မကနေ19လက်မအထိရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တောင်ကိုရီလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးဟန်နီမက်မာဆာကတော့ပြည်နယ်ကမ်းရိုးတန်းတစ်လျှောက်မှာနေထိုင်တဲ့လူပေါင်းတသန်းလောက်ကိုဘေးလွရာရှောင်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။မြောက်ကိုရီလိုင်းနာပြည်နယ်ကလည်းနိုင်ငံသားခီးသွားတွေအလားများတဲ့ဟက်ထရက်စ်ဂျွန်းအပါအဝင်ကမ်းရိုးတန်းတစ်လျှောက်ကဂျွန်းနေမှာမနေကြဖို့ဘေးလွရာရှောင်ကြဖို့အမိန့်ထုတ်ထားတာပါ။American စစ်ဌာနချုပ် Pentagon ကတော့သူ့ရဲ့ရှေ့ပြေးတပ်ဖွဲ့တွေကိုပြည်အောင်စုနဲ့ပြည်내တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုမြောက်ကိုရီလိုင်းနာကရာလီမှာဖွင့်ထားတဲ့အရေးပေါ်ကူညီရေးစင်တာစီဆီလွတ်ထားပါတယ်။ရှေ့ပြေးတပ်ဖွဲ့တွေကိုတော့ဗာဂျီးနီးယားနဲ့တောင်မြောက်ကယ်ရိုလိုင်းနာပြည်နယ်တွေကိုဆီလွတ်ထားပြီးအသင့်အနေထားရှိဖို့အမိန့်ပေးထားပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။တောင်ကိုရီးယားသမ္မတမွန်ဂျဲအင်ကအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံ၏အနေနဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်ဆောင်ရွက်နိုင်ဖို့အတွက်ခိုင်မာတဲ့တန်ိတ်ထံချထားဖို့တိုက်တွန်းလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့တောင်ကိုရီးယားဆွေးနွေးအဖွဲ့ဆွေးနွေးပွဲအတွင်းသမ္မတမွန်ကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွလွန်ရေးအမေရိကန်အနေနဲ့ဦးဆောင်တိုက်တွန်းစီလို့ကြောင်းပြောလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်စီဒုတိယချိန်ထပ်မံတွေ့ဆုံဆွေးနွေးဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကစာရေးသားပေးပို့ခဲ့ကြောင်းအမေရိကန်သမ္မတအင်ဘီရိုကမနေ့ကပြောဆိုပြီးဒီကနေ့မှာတောင်ကိုရီးယားသမ္မတကအခုလိုတိုက်တွန်းလိုက်တာပါဒီကနေ့မှာပဲမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်စတီးဗ်ဘေဂန်ဟာလည်းတောင်ကိုရီးယားနိုင်ငံသားဝင်ကြီးကျွန်းဟွာနျူကလ িয়ার ဖြတ်သိမ်းဆိုင်ရာထူးကိုယ်စားလှယ်လီရိုဟူနိုနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှတွေ့ဆုံပြီးတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်နိုင်ဖို့နီလန်နေရှာဖွေနေပါတယ်ရှေ့ဆက်လှုပ်ဆောင်ရမှာကခက်ခဲပေမဲ့သမရထရမ့်သမရမူးနဲ့အုတ်တာကင်တို့ရဲ့အမျှော်မြင်ရှိရှိဆောင်ရွက်မှုတွေကြောင့်အောင်မြင်အောင်ဆောင်ရွက်ဖို့အခွင့်အလမ်းကောင်းနေရှိနေကြောင်းလဲဘေကန်ကပြောပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်တဲ့နေရာတချို့နဲ့မစိုင်းအင်ဂျင်စမ်းသပ်တဲ့နေရာကိုဖျက်ဆီးပစ်ခဲ့ပေမဲ့လွန်ခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့ထိပ်သီးအစည်းအဝေးအတွင်းရရှိထားတဲ့သဘောတူညီချက်အတိုင်းလက်နက်ဖြတ်သိမ်းရေးခိုင်မာတဲ့ခြေလှမ်းတွေစတင်မှုလိုအပ်တယ်ဆိုပြီးတော့အမေရိကန်ဘက်ကတော့ပြောဆိုထားတာပါခင်ဗျာ
ကနေဒါကုန်သွယ်ရေးဆိုင်ရာအရာရှိတွေနဲ့အမေရိကန်အစိုးရတို့ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေဒီကနေ့အင်္ဂါနေ့မှာပြန်လည်စတင်မှာဖြစ်ပြီးမြောက်အမေရိကန်နိုင်ငံများကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အပေါ်ပြန်လည်သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်တောက်ကြနေ့ကဆွေးနွေးညှိနှိုင်းမှုတွေအတွင်းကောင်းတဲ့အရာလက်တချို့ရခဲ့တယ်လို့ကနေဒါနိုင်ငံသားဝင်ကြီးခရစ်စတီယာဖရီမလန်ကပြောပါတယ်ဒီသဘောတူညီချက်ကကနေဒါနိုင်ငံအတွက်အကျိုးရှိတဲ့သဘောတူညီချက်ဖြစ်ဖို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတိုက်တွန်းထားတာပါ။ American ပြည်ထောင်စုနဲ့ Mexico နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုအသစ်တွေရထားပြီးမြောက် America နိုင်ငံများကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA မှာပါဝင်ထားတဲ့ကနေဒါနိုင်ငံကိုဘေးဖယ်ထားမယ်လို့သမ္မတ Trump ကချင်းချောက်ပြောဆိုထားတာဖြစ်ပါတယ်။24နှစ်ကြာပြီဖြစ်တဲ့ NAFTA သဘောတူညီချက်ကြောင့် America မှာကုန်ထုတ်လုပ်မှုလုပ်ငန်းတွေရပ်ဆိုင်းသွားရတယ်လို့သမ္မတ Trump ကပြစ်တင်ပြောဆိုပါတယ်။ကနေဒါနိုင်ငံဟာ American ရဲ့ဒုတိယအကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးကနေဒါ Mexico နဲ့ American နိုင်ငံတွေအကြားနှစ်စဉ်ကုန်သွယ်ဆက်ဆံမှုဒေါ်လာ1 trillion လောက်ရှိပါတယ်
ရုရှားနိုင်ငံမှာကျင်းပတဲ့အကြီးမားဆုံးစီးရီးလက်ချက်မှုကိုဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်ရုရှားအရှေ့ဘက်စိတ်ကမ်းမြူဖြစ်တဲ့ Vladivostok မြို့မှာရုရှားသမ္မတ Vladimir Putin နဲ့တရုတ်သမ္မတ Xi Jinping ရဲ့စီးပွားရေးထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအကြီးမားဆုံးစီးရီးလက်ချက်မှုကိုစတင်လိုက်တာပါရုရှားနိုင်ငံဟာအနောက်နိုင်ငံတွေရဲ့အရေးကိစ္စတွေယူကရိန်းနဲ့ဆီးရီးယားအရေးတွေမှာဝင်ရောက်ဆွတ်ဖက်တယ်လို့အနောက်နိုင်ငံတွေကဆွဆွဲတာကြောင့်အခြေအနေတင်းမာနေချိန်မှာပဲရုရှားတရုတ်မွန်ဂိုလီးယားသုံးနိုင်ငံကတပ်ဖွဲ့ဝင်တွေဟာ Vostok 2018 East 2018စီးရီးလက်ချက်မှုကိုစတင်လိုက်တာလည်းဖြစ်ပါတယ် အရင်ဆိုဗီယက်ပြည်ထောင်စုလက်ထက်1981ခုနှစ်မှာကျင်းပတဲ့ Zapad 81 အကြီးမားဆုံးစီရေးလေ့ကျင့်မှုမှာတော့ဒီဝါဆောစာချုပ်အဖွဲ့ဝင်နိုင်ငံတွေအပါအဝင်တပ်ဖွဲ့ဝင်3,000+ကြားထဲမှာသာပါဝင်ခဲ့ပြီးတော့အခုကျင်းပတဲ့စီရေးလေ့ကျင့်မှုကတော့ပိုကြီးမားပြီးတပ်ဖွဲ့ဝင်3,000နောက်ဒီစစ်ဖက်3,000-6,000စစ်လေရင်ပေါင်း1,000နဲ့စစ်သင်္ဘော60လောက်ပါဝင်တယ်လို့ရုရှားကောက်ွယ်ရေးဝန်ကြီးဆာဂေးရွိုက်ဂူကပြောပါတယ်လေးနဲ့တစ်ချိန်ကျင်းပတဲ့ဒီစီးရီးလေ့ကျင့်မှုမှာတရုတ်နိုင်ငံဟာအရင်ကနဲ့မတူတဲ့တပ်ဖွဲ့ဝင်3,200နဲ့လက်နက်ကြီးပစ်ခတ်တဲ့တပ်ဖွဲ့အစု9,000လောက်စေလွတ်ပါဝင်စေခဲ့တာဟာလေအမေရိကန်ပါဝင်ဥရောပနိုင်ငံတွေပေါ်တရုတ်ကသတိပေးရရောက်တယ်လို့တချို့အကဲခတ်တွေကသုံးသပ်ပါတယ်ခင်ဗျာ
မနေ့တနင်္လာနေ့ကနိုင်ဂျီးရီးယားနိုင်ငံလာဂိုစ်မြို့မှာစီတဲရင်ပောက်ကွဲမှုအတွင်းသူ18ယောက်သေဆုံးပြီး40ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ပေါ်နိုင်ဂျီးရီးယားအာဏာပိုင်တွေကစုံစမ်းစစ်ဆေးနေကြပါတယ်။နိုင်ဂျီးရီးယားနိုင်ငံနာဆာရာဝါပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီမတော်တဆမှုနောက်ွယ်ကဖြစ်ရပ်တချို့ကိုနိုင်ဂျီးရီးယားအတန်လင်းရုပ်သံလိုင်း Channel CB မှာလည်းပြသခဲ့ပါတယ
်ကောင်းအောင်နဲ့မတ်မြသစဉ်အောင်လို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရင်းစုံတို့ဒီ1982ခုနှစ်နိုင်ငံသားဖြစ်ဦးရီပင်စီနဲ့ပတ်သက်တဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်ဗရိခနဲ့ဆက်ဆက်ပြီးတော့ပြည်ပကပညာရှင်တွေအကြံပေးသလို1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေကိုပြင်ဆင်မယ်ဆိုရင်တိုင်းနိုင်ငံလုံးရဲ့ဆန္ဒနဲ့အညီလွှတ်တော်မှာစီစစ်သုံးသပ်ပြီးမှပြင်ဆင်တာမျိုးဖြစ်တဲ့နယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဟာဦးခင်ကြီးက VOA ကိုပြောပါတယ်နိုင်ငံတကာဖိအားဟာရခိုင်ပြည်ကပဋိပက္ခအတွက်အဖြေမဟုတ်ဘူးလို့လည်းသူကပြောပါတယ်ဦးခင်ကြီးကို VOA မြန်မာပိုင်းစီစဉ်အက်ဒီတာဦးသိထိုင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါတယ်ရှင
်ဒီပဋိပက္ခကိုဖြည့်ရှင်းတဲ့နေရာမှာပဋိပက္ခဘာကြောင့်ကြီးထွားလာသလဲနောက်ပြီးတော့အရင်အစိုးရနဲ့လက်ရှိအစိုးရနဲ့ဒီချင်းကပ်ဖြည့်ရှင်းပုံနီးလန်းနေမှာခွာခြားချက်ရှိပါလားခင်ဗျအ
ဲရှိတယ်ဗျနော်ဒီဆိုရနဲ့ဟိုဆိုရရဲ့ဒီနှစ်မှာအရင်ဆိုရခဲ့ challenges ကစိန်ခေါ်မှုကဘာလဲဆိုတော့ပြည်တွင်းရောပြည်ပောင်းများများစားစားယုံကြည်မှုမရှိဘူးဆိုတော့စိန်ခေါ်မရှိတယ်နော်အဲ့ဒီကနေကျွန်တော်တစ်ဆင့်ချင်းကျွန်တော်တိုးရွာတာပေါ့ဒီဆိုရကြတော့ပြည်တွင်းကလည်းယုံကြည်မှုရှိတယ်ပြည်ပကလည်း impression ရှိတဲ့အဆိုပါစတက်လာကစားတိုးတော့သူ့ရဲ့စိန်ခေါ်မှုကဘာလဲဆိုတော့လူတွေရဲ့ဟို high expectation လေလူတွေရဲ့မျှော်လင့်ချက်ကိုပြစ်မြောင်ဖြစ်မပေးနိုင်တဲ့စိန်ခေါ်မှုကသူစိတ်ကောင်းဖြစ်တယ်အဲ့တော့ဒီနှစ်ခုကွာချက်မှာကျွန်တော်တို့အရင်ရခိုင်ကိစ္စကိုကြိုက်တွေ့ခဲ့တဲ့ချင်းကပ်မှုနဲ့ဒီနေ့ချင်းကပ်မှုနဲ့နံပါတ်1ကကွာချက်ကအဲ့ဒါပဲတော့ကျွန်တော်တို့ကဒီရခိုင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခြေခံရှင်းပြတယ်ကျွန်တော်တို့သိတယ်သူ့ရဲ့ဥတည်ချက်တွေသိတယ်သူ့ရဲ့လိုလားချက်တွေသိတယ်သူဘာကိုမှန်းတယ်ဆိုတာဒါကျွန်တော်တို့သိတယ်အဲ့တော့ကျွန်တော်တို့မှာခိုင်မာတဲ့ဘူဝါဒတရားရှိတယ်ရခိုင်နဲ့ပတ်သက်ဒီဟာတော့ငါတို့လိုက်ရုံးလို့ရတယ်ဒီဟာဖြစ်လိုက်ရုံးလို့မရဘူးစသဖြင့်ခိုင်မာတဲ့ဘူဝါဒဒီနေ့ဒီဆိုရမှာအဲအကျွန်တော်တို့သိမကြဘူးလေနော်ဒီလိုအားနေနေရဲ့လို့ကျွန်တော်ဒီလိုမြင်ပါတယ်ဒုတိယချက်ကဟိုအချိန်နဲ့တပြင်းကြီးတုံ့ပြန်မှုအပိုင်းပေါ့အားနေတယ်လို့ကျွန်တော်မြင်တယ်ခင်ဗျာဘာကြောင့်လဲဆိုတော့ဥမာဟလာ2019အောက်တိုဘာ25ရက်နေ့ဖြစ်စဉ်ပြီးတော့ဟိုဘက်ကလူတွေပြေးကြတယ်လူပေါင်း9,000လောက်ပြေးတယ်လို့ပြောတယ်ဒါပေမဲ့အခုဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူကြီးအတိကျကတိမ်ချင်းအတိကျရခိုင်ပြည်နယ်ဆိုးမှာရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်နေချားဆိုတတ်ကတိမ်ချင်းတယောက်ချင်းကောက်ထားတာပေါ့အဲ့ဒီမှာကြည့်တဲ့လက်ကြံစင်းနဲ့ရော့သွားတဲ့စင်းနဲ့ကြည့်လိုက်ရင်ဘယ်လောက်ထွက်ပြီလို့သာသိတာပဲအဲ့တော့အဲ့ဒီမှာကကင်းကနတ်တွေကလွဲနေတယ်အဲ့ဒါကဘယ်လောက်ပြေးတာမဟုတ်ဘူးလို့အစိုးရချက်ချင်းပြောရမယ်နောက်ဒီနောက်ပိုင်း January လ February လမှာထွက်နေကြတယ်အဲ့ဒါတွေကလည်းဟိုခလေးစကားပြောရင်ပစုစုံအောင်ဆွဲထမင်းစုံအောင်ဆွဲဟိုပူရဖားရသွားကြတာမဟုတ်ဘူးအေးအေးဆေးဆေးသွားတယ်ဟိုအလဲတန်းကျော်မှကျွန်တော်စကန်းချတယ်နေရာတက်ပြီးတော့သွားကြတော့ဒါတွေကဖိအားကြောင့်သွားကြတာမဟုတ်ဘူးဟိုဘက်ကခေါ်လို့ဥပမာအခြေအနေကောင်းလို့အဲ့ဒါကိုလည်းချက်ချင်းတားရီတို့ကမတုတ်ပြာပြီးတော့ကဘာရောနိုင်ငံတော်ရှင်းမပြအောင်အဲ့တော့ဘာသွားပြစ်လို့ဆိုတော့ကျွန်တော်တို့က ethnic cleansing နဲ့ညီတာပေါ့ဟုတ်လားတို့ကိုမောင်းထုတ်တယ်လို့ဖြစ်နေတာပေါ့ဟိုဘက်ရောက်တော့တို့ကမောင်းထုတ်တယ်လို့ပြောတယ်တကယ်ဖြစ်စင်အဲ့လိုမဟုတ်ဘူးအဲ့တော့ချက်ချင်းတုံ့ပြန်ရမယ့်အပိုင်းတွေမှာအားနေတယ်အဒုတိယချက်က response နေတယ်လို့ကျွန်တော်မြင်ပါတယ်အဓိကတော့အဲ့ဒါပါခင်ဗ
ျအခုတော့နိုင်ငံတကာကဖိအားပေးမှုတွေပုံများလာတယ်အထူးသဖြင့်တော့ဒီတမလို့ဒေပိုင်ခေါင်းဆောင်ဒီအဓိကဒီလူခွေချိုးပေါက်မှုမှာအဓိကတာဝန်ရှိတယ်ပြီးတော့အဲ့တော့ဒီတိုင်းဆက်ပြီးတော့ဖျားပေးနေမယ်ဖျားပေးမှုတွေကြောင့်ဒီရခိုင်ဒေသဖြစ်နေတဲ့ပြိပခတွေမှာတစုံတရာဖြည့်ရှင်းနိုင်မယ်လမ်းကြောင်းပွင့်သွားမယ်လို့မြင်ပါတယ်ခင်ဗ
ျကျွန်တော်သဘောနဲ့ဟိုတူတူရှင်းရှင်းဆုံးပြောရတော့မဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီ တမတော်တခုတည်းကိုကွက်ပြီးတော့ဖိအားပေးုံနဲ့လူကျင်တဲ့အဖြစ်ရမယ်လို့ကျွန်တော်ဆိုတာဒီလိုပေါ့နော်မဖြစ်နိုင်ဘူးအဲ့တော့လှုပ်ဆောင်ချက်တခုဟာသူကဟိုအဖြစ်တခုအတွက်လှုပ်တာဟုတ်အခုတို့ဒီ ICC ကနေခုနတရားဆွဲမှကျွန်တော်ပြောသလိုပေါ့နော် genocide တို့ war crime တို့ crime against humanity တို့ဒါတွေနဲ့တမတော်ကိုတရားဆွဲမှဆိုအဲ့ဒီကလူကျင်တဲ့အဖြစ်ရပါလေဒါဒီရခိုင်ပြည်သူတော်ကိုပြည်လဲသွားမယ်လို့ထင်လို့ဒီလိုတရားဆွဲတာလားဆိုဒီဥစ္စာပြည်လဲသွားစရာအကြောင်းမရှိဘူးအဲ့ဟုတ်လားဒါဒါအဖြေလည်းမဟုတ်ဘူးတော့ဒီမှာဒါလေးလွတ်လိုက်ဦးနဲ့ဟိုမှာဟိုသွားနေတဲ့လူတွေဟိုတဘောနဲ့ပြန်လာကြမှာလည်းမဟုတ်ဘူးเนาะဒါကအဖြေမဟုတ်ဘူးဆိုတော့ဒီဥစ္စာကအဖြေတိရောက်ဒီပြဿနာကြီးနောင်ဖို့မဖြစ်အောင်ဟုတ်တယ်မလားရခိုင်ပြဿနာကြီးအေဂျင့်သွားအောင်เนาะဒီမှာရင်းညာစီကြီးတွေဖြစ်လာအောင်เนาะဆိုတဲ့ဟာတွေကဒါအဖြေမဟုတ်ဘူးဒီနည်းကမှားနေတယ်ဒီလိုလူကြီးအပြင်ဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ပုံဝေးသွားနေတာပေါ့ကျွန်တော်နိုင်ငံတကာဖွဲ့စည်းမှုပို့ပြီးတော့မယုံမရဲဖြစ်သွားနိုင်တယ်ပို့ပြီးတော့ကျွန်တော်တို့ကဟိုဘေးရောက်သွားနိုင်တယ်။ထောက်ကနေမြန်မာနိုင်ငံအဖြစ်လူခွေယိုမလေးစားတဲ့နိုင်ငံဖြစ်တယ်။ဟာတမတော်အဖြစ်အဲခုနလိုဟုတ်လားဟိုဘလက်ကာရလုတ်တဲ့တမတော်မျိုးဖြစ်တယ်။အစီမဲ့ကမ်းမဲ့တတ်တဲ့ဖြတ်တဲ့တမတော်ဖြစ်တယ်ဆိုတယ်လို့လေဘာကတ်တဲ့အစင်လောက်တော့လုတ်လို့ရရမယ်။နော်ဒါဒီတော့ရည်ရွယ်တဲ့ဆိုရင်တော့ဒီပဲကြောက်အောင်မြင်နေပါတယ
်။1982ခုနှစ
်ဟုတ်ကဲ့
မြန်မာနိုင်ငံသားဥပဒေပေါ့လေ
။
ဒီဥပဒေနဲ့ပဲအဓိကစီစစ်လုတ်ကန်နေတယ်ဆိုပြီးတော့ကျွန်တော်လည်းကြားရပါလိမ့်မယ်။
ဟုတ်ပါလိမ့်ဗျာ
။ဒီဥပဒေကိုပြင်သစ်နေဆိုပြီးတော့ဝေဖန်ချက်တွေလည
်းဟုတ်တယ်
ကျွန်တော်ကြားနေရပါ
ဟုတ်ပါတယ
်ဟိုပြင်သစ်နေဆိုရင်ရောပြန်ပြီးတော့ပြင်သစ်တာမျိုးပြန်သုံးသက်တာမျိုးတွေလိုအပ်တယ်လို့ပြောပါတယ
်အဲ့ဒါလေး Mr. Kofi Annan ရဲ့ဟို recommendation 88ချက်မှလည်းဒီတစ်ချက်ပါတယ်ဟု
တ
်ကဲ့ဒါကတကယ်ဟိုပြည်တွင်းမှာတကယ် sensitive ဖြစ်တဲ့ issue ဖြစ်တာပေါ့အဲ့တော့88ဥပဒေက6နှစ်ခွဲလောက်အချိန်ယူတယ်တနိုင်ငံလုံးအတိုင်းအတာကိုဆင်းလုပ်တယ်ဟိုစစ်စေးနေမျိုးတို့ဇက်ပွဲတို့ဘာလို့ကစားလဲအကုန်လုံးစစ်မျိုးလူလူဆန္ဒကိုအကုန်လုံးယူတာပေါ့ဒီလိုယူတယ်အဲ့မှာဒေါက်တာမောင်မောင်ဦးစီးပြီးတော့ကျွန်တော်တို့ဒါကိုဆွဆိုးဖြတ်တယ်တနင်္ဂနွေလုံး complaint တွေတောင်းတော့ရန်ကုန်တိုင်းဒရိုင်းတွေရောက်ကွာ complaint 900လုံးတက်တယ်ဗျတဘောကတော့ဗျအချိန်ယူပြီးတော့ခိုင်ခိုင်မာမာလုတ်ခဲ့တဲ့အခါဖြစ်တယ်လို့ဒီလိုပြောတာပါအဲ့တော့ဒီမှာကျွန်တော်ကအဲ့ဌာနကိုတောင်းယူတော့ကျွန်တော်သိတယ်လေဟိုနိုင်ငံတကာ international convention protocol အနည်းဆုံး12ခုနဲ့သူချိန်လုပ်တာဂရစ်ကော်ဖီအန်နန်မြတ်ဆက်ကော်ဖီအန်နန်ပြောတဲ့ commission မှာပါတဲ့1989ခုနှစ် right or convention on the right of the child တန်းနဲ့သူကညီဖို့စစ်ကြည့်ပါလို့ပြောတယ်အကုန်ညီတယ်ကျွန်တော်ပုံမှန်တော့ကျွန်တော်စစ်ကြည့်ပြီကဲထားလိုက်ပါတော့ဆိုတဲ့သဘောကတော့အချိန်ယူလုပ်ခဲ့တယ်တိုင်းပြည်လုံးဆန္ဒပါတယ်သို့တော့မပြင်ရတဲ့ဟာလို့ဒီလိုတော့ကျွန်တော်မဆိုလို့နော်ပြင်ဖို့လိုတယ်စစ်ဆေးဖို့လိုရဲဆိုရင်တော့နိုင်ငံကအဖွဲ့အစည်းကပြောရုံနဲ့တော့မလုပ်ပါနဲ့ကျွန်တော်ပြောတာနော်ဒါတနိုင်ငံလုံးတိုင်းတန်းနဲ့လုပ်ခဲ့တာဖြစ်တော့ကျွန်တော်တနိုင်ငံလုံးတိုင်းတန်းနဲ့ကိုစားပြုတဲ့လွတ်တော်မှာတနိုင်ငံလုံးဆန္ဒတွေယူနော်စစ်ဆေးသုံးတာဒီဟာဖြစ် up to date မဖြစ်တော့ဘူးတို့နိုင်ငံအကျိုးစီးပွားကိုတိုက်ခိုက်တော့မယ်ဆိုရင်ဒါပြင်ပေါ့ကျွန်တော်ဒီလိုဆိုလိုတာပါနော်မပြင်နဲ့လို့ဆိုလိုတာမဟုတ်ဘူးနိုင်ငံသားပြောရုံနဲ့တော့နိုင်ငံငါးပြည်ချင်းပြောရုံနဲ့တော့လွယ်လွယ်ကူပြင်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်ဆိုလိုတာ
ဒီရခိုင်ပြည်ပခောက်ကိုပြင်ချင်းတဲ့အခါမှာအစိုးရအနေနဲ့လက်ရှိ NLD အစိုးရအနေနဲ့ဟိုစစ်တပ်ရဲ့ပူပေါင်းဆောင်ရွက်မှုအဓိကတော့တပ်မတော်ရဲ့ပူပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုဘလောက်ရှိတယ်လဲဆိုတော့ဟိုမေခွန်ထုတ်သုံးသက်ကြတာမျိုးပါအ
ဲ
့တော့ဒီနေရာမှာဟို NLD အစိုးရကလည်းရှိရဒီပြိပကောက်ဖြစ်ရှင်းနေ
ဟုတ်ကဲ့ဟုတ်ကဲ့
တကယ်လို့ကြက်ခိုင်ဖွံ့ဖြိုးရေးကြက်ခိုင်ဖွံ့ဖြိုးမှလည်းတော့ရှိတယ
်
ကြက်ခိုင်ဖွံ့ဖြိုးရေးအစိုးရအနေနဲ့ဒီပြိပကောက်ဖြစ်ရှင်းမယ်ဆိုလို့ရှိရင်ဘလို့မူဝါဒနဲ့ဘလို့ရည်တည်ချက်မျိုးတွေနဲ့ဒီပြိပကောက်ဖြစ်ရှင်းသွားမလို
့
စဉ်းစားပါ
ဟိုဗောလေဦးသက်ထိုက်ဟိုပါတီကြောင့်မေးလို့ကျွန်တော်ပြောတာပါကျွန်တော်တို့မှာတော့ဒီရခိုင်နဲ့ပတ်သက်တဲ့ပူဝါဒတွေရှိတယ်။တစ်ကနံပါတ်1ကခိုင်မာပြတ်သားတဲ့ရခိုင်နဲ့ပတ်သက်တဲ့ policy တခုလိုတာပေါ့။နော်။ခုနကကျွန်တော်ပြောသလိုဘယ်ဟာဖြစ်ငါတို့လုံးဝအလျှော့မခံဘူး။ဆိုပါစို့ဗျာ။အခုပြန်လည်လက်ခံရေးကိစ္စဆိုပါစို့နော်။ပြန်လည်လက်ခံရေးမှာကျွန်တော်တို့က1992ခုနှစ်နှစ်နိုင်ငံလုပ်တဲ့ MOU ပါ criteria 4ခုနဲ့လက်ခံတယ်။ဒါကလုံးလို့ကျွန်တော်တို့လက်ခံလို့မရဘူး။ဒီလိုမျိုးပေါ့နော်။အဲဥပမာအဖြစ်ဒီရောက်လာရင်နိုင်ငံသားစစ်စစ်ခံမယ်ဆိုရင်နိုင်ငံသားမဟုတ်သေးတဲ့လူကမင်းတို့ MVC ကတ်တော့အရင်ကိုင်တာ National Verification ကဒါကဟိုလေးမြတ်မဆို All Right ပဲကတ်ပေါ့ရောက်ပြီပြီးတော့မင်းတို့အစ်စ်ခံမယ်ဒါထုံထောင်းစင်လာတယ်ဟိုအမေရိကန်မှာလည်းဒီလိုပဲလေနော် Greek ကလို့ပြီးတော့ငားတက်ကြမှာဟဟလားအခုတို့တောင်းနေသလိုဘာမှအစ်စ်မခံဘူးနိုင်ငံသားတန်ပေးဆိုတော့မျိုးကမဖြစ်နိုင်ဘူးအဲ့တော့အချုပ်ချာအနေနဲ့ပတ်သက်တဲ့ကိစ္စအမျိုးသားအကျိုးစီးပွားနဲ့ပတ်သက်တဲ့ကိစ္စရှော့လို့များတဲ့ကိစ္စတွေကတော့လုံးဝမလျှော့ဘူးဆိုတဲ့ဟို strategic ကိုရှိရပါတော့။ခဏဒီဆိုရမှရှိပြီကျွန်တော်ကြားတာမသိပါဘူး။ကျွန်တော်ကတော့ဒါရှိတယ်။ဒါတက်ပါတော့။နောက်နှစ်ကဟိုဒီရခိုင်ရေးဒီကျွန်တော်တို့ ဟိုဟိုနိုင်ငံတော်အရေးပဲနော်ရခိုင်ရေးဒီအချုပ်ချာအာဏာပိုင်ဆိုင်မှုနဲ့ဆိုင်တဲ့အရေးပဲရခိုင်ရေးက neo colonialism ပြန်ပြီးတော့ခေါင်းမထောင်အောင်ပေါ့နော်လုတ်တဲ့အရေးမျိုးပဲနောက်ရခိုင်ရေးက multi dimensional warfare ပဲဆုံးတိုက်ခိုက်တဲ့အရေးပဲအဲ့လိုမြင်တော့ရခိုင်ရေးကိုကျွန်တော်တို့ကဆုတ်ဖြတ်တဲ့ကံမှာ decision maker ကတော့နိုင်ငံတော်ဆိုရပါဗျာဒီမှာရှိတဲ့နိုင်ငံဒီမှာရှိတဲ့ဟိုကြံတဲ့ဟာအဖွဲ့အစည်းနဲ့ပေါက်ဆက်ဖို့လိုတာပေါ့တမလို့လို့ဒေသခံပြည်သူတွေနိုင်ငံရေးပါတီတို့เนาะကျွန်တော်တို့လူမှုအဖွဲ့အစည်းတို့ဒါတွေနဲ့အကုန်လုံးပေါက်ဆက်ပြီးတော့ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်တယ်။ဒါတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်။ခန်းစားချက်တွေ background တွေဒါတွေကိုထည့်စဉ်းစားမှာ။အဲ့ဒီဟာမူမျိုးဒါကျွန်တော်တို့မှာရှိတယ်။နောက်တတိယချက်ကကျွန်တော်တို့ကဒီအရေးကိုဒီပြဿနာရဲ့အရင်းမြစ်ကိုကျွန်တော်တို့သိတယ်။နော်ဒီပြဿနာကဘယ်ကိုဥတည်ဆိုတာကျွန်တော်တို့သိတယ်။သူတို့အားကြီးပဲများလို့ဘသူအားတွေပြင်မအားကိုဘလို့လူချင်းမိဘလို့လုပ်မယ်ဆိုတာကျွန်တော်တို့သိတယ်။နိုင်ငံရေးနဲ့စီးရေးနဲ့တွဲပြီးတော့အကောင့်တွေဖွင့်နေဆိုတာကျွန်တော်တို့သိတယ်။ကျွန်တော်တို့အတွေ့အကြုံကျွန်တော်တို့သိတယ်ပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီအရေးကိုကျွန်တော်တို့ကဟို internet issue နေတယ်ကျွန်တော်တို့တော်တော်သိလုပ်ခဲ့တာ။ international issue အဖြစ်မခံခဲ့ဘူးပေါ့။နော် regional issue တော့အဖြစ်မခံခဲ့ဘူး။ဒီလိုဆိုမင်းတို့ကသာ international ကဖြစ်နေတဲ့လူတိုင်းသိတဲ့ကိစ္စကြီးဒီတိုင်းပဲထားလာဆိုတော့internet issue ပြည်တွင်းပြည်ပကနေထားတယ်ဆိုတော့လည်းပဲနိုင်ငံတကာကျွန်တော်ထွက်ပြောတာပဲလေကျွန်တော်ခုနပြောသလိုဒီ general assembly ရဲ့ဒီ sideline meeting group of friends ဆိုတာနိုင်ငံတော်မှ14နိုင်ငံကျွန်တော်သွားရှင်းပြနေတာပဲဥရောပနိုင်ငံတွေသွားရှင်းပြနေတာပဲဟိုတိတ်ပြီးတော့ဟိုအများကြီးကြေကြေပြန်ပြန်ဆွတ်လို့မရဘူးအခုကစကရေကဟိုကျွန်တော်ဝေဖန်တာမဟုတ်ပါဘူးเนาะဟိုစကရေကဟိုနိုင်ငံတကာပုဂ္ဂိုလ်နဲ့စဖွဲ့တော့ internet issue အလုံးတည်းဖြစ်သလိုဖြစ်သွားတယ်အဲ့တော့ပါဝင်ပတ်သက်မှုတွေကကျွန်တော်တို့မနိုင်မနေလိုက်ရှင်ရတဲ့ပုံဖြစ်တယ်။ဆိုတော့အဲ့ဒါလေးကကျွန်တော်နဲ့အရင်နဲ့ကြိုက်တွန်းမှုတွေနဲ့ကွာတဲ့အချက်လို့ကျွန်တော်တို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။မင်းကျေးဇူး
ဥက္ကဋ္ဌနဲ့တွေ့ဆုံမင်းမြန်ကန်ထူးကြပိုင်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ခုထာမှာတော့ကြာစင်းလာနေတဲ့မြန်မာသတင်းလိုလက်ခွင့်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ကချင်နဲ့ရှမ်းအပါဝင်မြန်မာနိုင်ငံတော်သတင်းမီဒီယာလိုလက်ခွင့်ကြာစင်းလာနေပြီးတော့သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ဥပဒေပုံမှန်အမျိုးမျိုးနဲ့ချိန်ချောက်မှုတွေအောက်မှာအန္တရာယ်တွေနဲ့ရင်ဆိုင်သတင်းရယူနေရတဲ့အတွက်စိုးရိမ်မကင်းဖြစ်စရာအနေအထားဖြစ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်လာတဲ့သတင်းမီဒီယာလွတ်လပ်ခွင့်နှဲပါလာနေတဲ့မြန်မာနိုင်ငံမှာသတင်းသမားတွေကိုကာကွယ်ပေးနိုင်ဖို့မီဒီယာဥပဒေရှိပေမဲ့လက်တွေမှာတော့ကာကွယ်ပေးနိုင်မှုအားနည်းနေတယ်လို့လည်းမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အရေးလှုပ်ရှားနေတဲ့သတင်းသမားတွေကပြောပါတယ်။အသေးစိတ်ကိုမဆုမုံကပြောပြပေးပါလိမ့်မယ်
။ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာအတော်လေးကိုစိုးရိမ်စရာအနေအထားကိုရောက်ရှိနေပြီးတော့မြန်မာသတင်းသမားတွေကိုအစိုးရနဲ့တက်မတော်ပါဝင်အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့ဖမ်းဆီးအရေးယူနေတဲ့အတွက်လွတ်လပ်စွာသတင်းရယူနိုင်မှုသတင်းသမားတွေအခက်တွေ့နေကြရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကနေဒီကနေ့စက်တင်ဘာလ17ရက်နေ့နေဆွဲနဲ့မြန်မာသတင်းမီဒီယာနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။မြန်မာသတင်းသမားတွေအပေါ်တည်ဆဲဥပဒေမျိုးစုံနဲ့ဖမ်းဆီးအရေးယူတရားစွဲထောင်ချနေတာလိုမျိုးလွတ်လပ်စွာသတင်းရယူခွင့်ကိုချိမ့်ချောက်အန္တရာယ်ပြုနေတာတွေကိုပြန်သုံးသပ်ဖို့နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်အောင်အာဏာပိုင်တွေဘက်ကဆောင်ရွက်နေတာတွေကိုရပ်တန့်ပေးဖို့လူ့ခွင့်ရေးကော်မရှင်နာမဟာမင်းကြီးမစ္စတာဘက်ရှလက်ကလည်းတောင်းဆိုလိုက်ပါတယ်။အခုလိုကုလသမဂ္ဂပါဝင်နိုင်ငံတကာဘက်ကမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အပေါ်စိုးရိမ်မှုတွေပုံပြစ်တက်လာတဲ့အနေအထားပေါ်မှာတော့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ်။တ
ရားစီရင်ရေးစနစ်ကပြယောဂါတွေမကင်းနိုင်ရင်နောက်တော့ဒီစဲဥတွေကလည်းခင်ဗျာမစီတော်တဲ့ဥပဒေတွေဖြစ်နေတာတွေကဒီသတင်းမီဒီယာလက်ခွင့်တွေကိုလည်းတရက်ကိုထိခိုက်စေတယ်။နောက်တစ်ခုကတော့ဒီတကယ်မြေပြင်မှာဘောနောပြည်ပခာဧရိယာတို့တချို့တော့ဒေသတို့မှာအာဏာရှိတဲ့လူလက်နက်ကင်ဖွဲ့စည်းတွေကလည်းသတင်းသမားတွေကိုဟာလာဟိုသူတို့အကျိုးစီးပွားဆန့်ကျင်တဲ့ခံမျိုးမှာချိန်ချောက်တာတွေရှိတယ်။အဲ့ဒါမျိုးကိုတကယ်တမ်းကျတော့တရားဥပဒေစိုးမိုးရေးအကာအကွယ်ဟိုတက်နိုင်တဲ့မြန်ပေးဖို့ဟိုတရားရှိတယ်။သို့တော့အဲ့ဒါမျိုးတွေလည်းဥပဒေအကာအကွယ်ပေးတာမျိုးတွေလည်းမရှိဘူးအားနည်းတော့ဒါကြောင့်ဒီထိတ်တဲ့ရင်ဆိုင်တဲ့နေထိုင်မျိုးတွေတော့ဖြစ်တယ်။အဲ့ဒါကြောင့်ဟိုနိုင်ငံတကာကအမြင်မှာရောသတင်းလွတ်လပ်ခြင်းဆောင်ဆန်းကျင်ဆိုင်ရောဟိုစီးပွားရေးတွေမှာရောတော်ပြီးထိခိုက်စေတာအဲ့ဒါတွေကြောင့်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေပေါ့နော်ဒီမီဒီယာဥပဒေရှိတယ်အဲ့တော့ဒီသတင်းမီဒီယာဥပဒေရှိနေတယ်ဆိုလို့ရှိရင်ရောသတင်းသမားတွေအတွက်ပို့ပြီးတော့မှစိတ်ချလုံခြုံမှုရှိနိုင်မလားဒီအပေါ်မှာလက်တွေ့အသုံးချမှုကရောဘယ်လိုများအနေအထားရှိပါလဲရှင်
သတင်းမီ media ဥပဒေကတကယ်တမ်းဟိုပြောရင်တော့သူကာဗာလုံးနိုင်တယ်ဘောနော်သူလွှမ်းချုံနိုင်တဲ့ area ကတည်အချက်လက်ရပိုင်ကွင်းဆိုရရဲ့တချို့တော့ခြေနေတွေမှာလုံလုံရေးတပ်ဖွဲ့ဝင်စီကကာကွယ်တောင်းခံပိုင်ကွင်းဆိုတဲ့ဟာရင်နောက်တစ်ခုကတော့အတရေဖြစ်မှုလိုမျိုးဟာမျိုးမှာတည်မီဒီယာဥပဒေနဲ့လဲဆွဲထုတ်နိုင်ပြီဆိုရရဲ့အကျုံးဝင်မှုကဒီတုံးခုပဲရှိတယ်။ဒါကြောင့်ဒီသတင်းမီဒီယာဥပဒေတစ်ခုနဲ့တော့မလုံလောက်ဘူး။စောစောပြောတဲ့ဒီဇယ်ဥပဒေတွေကလည်းဘင်းလလခွင်ဟာကိုအမှားခံနိုင်တဲ့ဟာမျိုးတွေပြန်ထမ်းတာလို့လုပ်ဖို့ရည်ရည်ကြီးတော့တယ်လို့ပဲပြောတ
ာ။ဘာကြောင့်သတင်းသမားတွေအပေါ်အစိုးရတက်မတော့အာရာဘိုင်းတွေဘက်ကဒီဇယ်ဥပဒေတွေနဲ့တရားစွဲဆိုတာတွေများလာရတယ်ဆိုတဲ့အနေအထားပေါ်မှာလည်းပြည်ပအခြေစိုက်သတင်းထာရကသတင်းတော်တူဦးဖြစ်တဲ့မြမသတင်းသမားကိုတီဟာသွေးကလည်းအခုလိုပြောပါရတယ်
။ခြေတဲ့တော့ဆိုးလာတယ်ဆိုးလာဆိုတာဒီမီဒီယာတွေနဲ့အချို့ရေးဖွဲ့စည်းတွေဒါဆောက်တော့ကလည်းတော်ဝင်ကြတဲ့စစ်တပ်ရဲ့ကြားမှာဒီလိုပြဿနာတွေဖြစ်တယ်ဆိုတော့ကျွန်တော်တို့တိုင်းပြည်လက်ရှိမတဲမကွဲအခြေအနေပေါ့နော်အမျိုးကိုမသိသိအခြေအနေကြအဲ့လိုမျိုးအခြေအနေအကြောင်းဒီလိုမျိုးဟိုလုံမကိုင်မှာပြိပခါတွေတော့ကအဲ့လိုမျိုးစိုးရိမ်စိမ်းတဲ့အတုံပြန်တဲ့ကိစ္စတွေအများကြီးဖြစ်နေတာပေါ့နော်။ဒါပဲပြောပြောတို့ကဟိုစိုးရိမ်စိမ်းရှိတယ်ဆိုတော့ကျွန်တော်တို့သိကြတယ်။အဆိုရေးဖွဲ့တွေမှာပဲဖြစ်ဖြစ်ကျွန်တော်တို့ဒီဆက်မတော်လုံခြုံရေးဖွဲ့တွေမှာဖြစ်ဖြစ်ဒီလောက်ဟိုလွတ်လပ်တဲ့စနစ်ကိုတို့တစ်ပြေးစနစ်မရှိဘူးဆိုတာသိစားတယ်။ဒါကြောင့်တို့ရဲ့တုံ့ပြန်ချက်တုံ့ပြန်မှုတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင်ဒီလောက်မှာဒီလောက်ဘူးကြည့်ဖမ်းလိုက်တာတော့ဆွေးရဲပုံပါတို့ရဲ့ရေးယူခါတာတော့ဆက်ပြီးတို့ဘက်ကတို့ကောက်ွယ်ဖြည့်ဆက်ယူပြီးတော့လုပ်တဲ့တုံ့ပြန်တဲ့ပုံတွေအများကြီးတွေ့ရတာပေါ့။ဒါပေမဲ့အဲ့လိုတွေ့ရတဲ့ဟာရဲ့ဖြိုးဖြိုးတွေကိုကျွန်တော်တို့ကကြည့်နိုင်ပြီးတော့အစိုးရကတော့တက်မတော်ပါဘူးလိုလိုလားလားနဲ့ပေါ့နော်ပြည်လည်မှုတစ်ခုပေါ့ကျွန်တော်တို့တိုင်းပြည်ကသွားမယ်ဆိုဒီလိုဒီဆင့်နေတဲ့ဟာလွတ်လပ်မှုနဲ့ဒါရောညီတွေရှိတဲ့အနေအထားတစ်ခုကိုအားလုံးကရည်ရွယ်ချက်ထားပြီးတော့ဖြည့်ရှင်းကျင်တဲ့စိတ်ရှိဖို့လိုပဲလို့ရတယ်။ကျွန်တော်တို့လွတ်လပ်မှုနဲ့ဒီမျိုးရှိတန်မိုးထားတဲ့ဘက်ကိုဥတည်ပြီးဖြည့်ရှင်းမှာကျွန်တော်တို့ပြည်လည်မဟုတ်ဘဲနဲ့အခုလုံးနေတာသုံးချက်ချက်တွေအရေးကြီးမှုတွေအမှန်တယ်လို့သိချလုပ်မယ်ဆိုလို့ရှိလို့ရှိလို့ကျွန်တော်တို့သွားမယ်နိုင်ငံရေးလမ်းကြောင်းနဲ့လည်းသူ့ပြည်ကလို့ကပါသိုးရင်ကလို့ပဲကျွန်တော်တို့ကထုတ်ချက်မှုတွေရှိတဲ့ဟာလွတ်လပ်မှုကိုကန့်တတ်တဲ့ဟာကျွန်တော်တို့ဒီလိုစီ
ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းမီဒီယာအစီအခံစာထဲမှာတော့ရခိုင်ပြည်နယ်အရေးသတင်းရယူခြင်းလျှို့ဝှက်စာရွက်စာတမ်းတွေလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်ပါတယ်ဆိုပြီးတော့ရိုက်တာသတင်းသမားတို့ထောက်ချခံရတဲ့ကိစ္စအပါအဝင်မြန်မာသတင်းသမားတွေဟာ NDA ဂျားကနေသတင်းရယူနေရပြီးတော့သတင်းအချက်လက်ရယူဖို့တွေဟာပို့ပြီးတော့မှခက်ခဲလာနေတဲ့အနေအထားဖြစ်တယ်ဆိုတာကိုသုံးသပ်တင်ပြထားတာဖြစ်ပါတယ်ရှင်
မဆူမွန်တက်ဆက်ပေးထားတာဖြစ်ပါတယ်။သောတာရှင်များရှင်ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်အင်္ဂါကြီးညာပေးပါလိမ့်မယ
်။အိန္ဒိယတောင်ပိုင်းမှာဟိန္ဒူဘုရားဗုဒ္ဓတင်ဆောင်လာတဲ့ဘတ်စကာတစီတိမ်းမောက်တာကြောင့်လူ40ကျော်သေဆုံးသွားပါတယ်။တယ်လန်ကနာပြည်နယ်ကနာမည်ကျော်အင်ဂျင်နီယာဘုရားကျောင်းကနေအပြန်ဘတ်စကာသမားဟာကားကိုမထိနိုင်တော့ပဲကြောက်ထဲကျခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ကားမောက်ရာအနီးမှာနေထိုင်တဲ့ဒေသခံတချို့ကတော့အပြက်စီးတွေကြားကထိခဲ့သူတွေကိုဆွဲထုတ်ပြီးတော့ကယ်တင်ခဲ့ကြပါတယ်။ဒဏ်ရာရသူတချို့ကတော့နီးစပ်ရာဆေးရုံကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့တာဒီကနေ့ဆိုရင်18နှစ်ပြည့်သွားပါပြီ။အကြမ်းဖက်တိုက်ခိုက်ဖို့အယ်ခိုင်ဒါအကြမ်းဖက်သမားတို့ပြန်ပေးဆွဲထားရကနေခရီးသည်တွေပြန်သိမ်းယူခဲ့တဲ့ United လေကြောင်းလိုင်းကလေယာဉ်အမှတ်93ပြတ်ကျသွားခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ် Shanksville အနီးကအထိမ်းမဲ့နေရာမှာကျင်းပမဲ့အောက်မြေပွဲအခမ်းအနားကိုသမ္မတဒေါ်နယ်ထရန့်ကတက်ရောက်မှာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်သူ့ဆုံးဖြတ်ချက်နဲ့သူ့ရဲ့အုပ်ချုပ်ကိုင်တွယ်ပုံတွေအကြောင်းဝေဖန်ရေးသားထားတဲ့စာအုပ်တွေဒီကနေ့အင်္ဂါနေ့မှာပဲအများပြည်သူကိုစတင်ရောင်းချပေးလိုက်ပါပြီ။လပေါင်း20ကျားတဲ့ဒီသမ္မတထရန့်ရဲ့အုပ်ချုပ်မှုကိုစုံစမ်းထောက်လှမ်းပြီးတော့ရေးသားတင်ပြတဲ့စာရေးဆရာဘော့ဝူဒွားရဲ့ Fear Trump in the White House စာအုပ်ပေါ်ဝေဖန်မှုတွေလည်းအတော်များများရှိခဲ့တာပါ။ဝူဒွားရဲ့စာအုပ်ဟာသူ့ကိုတိုက်ခိုက်စော်ကားထားတဲ့စာအုပ်တစ်အုပ်သာဖြစ်တယ်လို့သမ္မတထရန့်က Twitter မှာတော့ရေးသားထားပါတယ်ခင်ဗျာ။
သတင်းကြီးချက်ကိုကိုအောင်ငါကြီးညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်။ကျွန်မအီတန်ကျွန်မရှင်။ View American အတန်ညပိုင်းမြန်မာဘာသာစီစဉ်နေကတော့ည9:00နာရီအထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆောင်ပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.